မြန်မာနိုင်ငံမှာတော့ဒီလာမယ့်ရက်ပိုင်းနှစ်အတွင်းမှာနေပြည်တော်မန္တလေးတိုင်းစကိုင်းတိုင်းအောက်ပိုင်းမကွေးတိုင်းနဲ့ဆန်းပြည်နယ်တွေမှာနေ့အပူချိန်တွေတိုးလာနိုင်တယ်လို့ဒေသခံမှန်းထားကြောင်းသတိထားနေထိုင်သွားလာတဲ့နယ်လို့ဒီမိုးလေဝသနဲ့ဇလားဗေဒညွှန်ကြားမှုဦးစီးဌာနညွှန်ကြားမှုဦးကျော်မိုးဦးက VOA မြန်မာနိုင်ငံအပါအဝင်အာရှနိုင်ငံတွေကိုအပူလိုင်းဖြတ်တန်းခဲ့ခြင်းကလည်းရဲ့အတော်ကြာမြန်မာနိုင်ငံကြီးကအနှံ့တော်တော်များများအပူတန်းကိုခံစားခဲ့ကြရပါတယ်။ အခုထိလည်းအရင်ထက်ပိုပြီးတော့ပြူပြင်းတဲ့တန်ခန်းစားနေကြရတာမှာထိုင်းနိုင်ငံမှာဆိုရင်တော့အပူဒဏ်ကြောင့်အခုနှစ်အတွင်းမှာသေဆုံးသူ30ထက်မနည်းရှိသွားပြီလို့ထိုင်းအစိုးရကထုတ်ပြန်ပါတယ်။ဘန်ကောက်မြို့တော်မှာအပူချိန်52ဒီဂရီဆယ်စီယပ်ဖာရန်ဟိုက်နဲ့ဆိုရင်တော့125ဒီဂရီဖာရန်ဟိုက်ကျော်အထိပူပြင်းနိုင်တယ်လို့ဘန်ကောက်မြို့အာဏာပိုင်တွေကသတိပေးထားပါတယ်ရှင်။